ဘယ်လာရုစ်ရွေးကောက်ပွဲမှာသဘောထားတင်းပါတဲ့လက်ရှိသမ္မတအလက်ဇန်းဒါလူကာရှန်ကိုတတိယအကြိမ်ထပ်မံရွေးချယ်ခံရပါတယ်။အတိုက်ခံတွေကတော့ရွေးကောက်ပွဲဟာမယိုးမသားမှုရှိတယ်လို့ပြောကြပါတယ်။ဗဟိုရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်အရမစ္စတာလူကာရှန်ကိုဟာမဲအရေးအတွက်စုစုပေါင်းရဲ့83ရာခိုင်နှုန်းရရှိသွားပါတယ်။ဒုတိယလက်ကသဘောထားပျော်ပြောင်းသူအတိုက်ခံမစ္စတာမီလန်ကီဘစ်ကတော့ထောက်ခံမဲ6ရာခိုင်နှုန်းပဲရရှိခဲ့ပါတယ်။အတိုက်ခံမီလန်ကီဘစ်ကရွေးကောက်ပွဲဟာအနှစ်သာရပြည့်စုံမှုမရှိဘူး။တရားမျှတတဲ့ရွေးကောက်ပွဲထုထပ်ကျင်းပပေးပါလို့တောင်းဆိုရင်းသူ့ကိုထောက်ခံသူတွေဒီကနေ့ဆန္ဒပြကြဖို့နှိုးဆော်လိုက်ပါတယ်။ EU ဥရောပနိုင်ငံများအဖွဲ့ကဘယ်လာရုစ်ရွေးကောက်ပွဲဟာမယိုမသားမှုတွေကြောင့်ပျက်စီးခဲ့တယ်လို့ပြောပါတယ်။ရွေးကောက်ပွဲကိုစောင့်ကြည့်လေ့လာခဲ့တဲ့ရုရှားကိုယ်စားလှယ်တွေကတော့အဲ့ဒီရွေးကောက်ပွဲဟာတရားမျှတပါတယ်လို့ဆန့်ကျင်ပေပြောပါတယ်။